ဆရာဦးမြင့်သူဆရာဒီလိုပါမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာပေါ့လေမြန်မာဘက်ကနေပြီးတော့လုံခြုံရေးတွေတင်းကျပ်စွာခြားထားတဲ့ဆိုပြီးတော့အဲ့ဒါကိုဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာတာမတ်ကြီးကိုဆင့်ခေါ်ပြီးတော့သတိပေးတယ်လို့ကြားရပါတယ်ဆရာရဲ့အဲ့ဒါသိချင်ပါတယ်ဆရာ
ကျွန်တော်တို့မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကျွန်တော်တို့ခိတမြရန်တွင်းဝင်ကနေခေါ်ပြီးတော့တွေ့ပါတယ်အဲ့တော့ဒါကတော့ကျွန်တော်တို့မနေ့ကကျွန်တော်တို့ဒီနေဆက်နန္ဒမိတ်မြင်းကျောင်းမှာကျွန်တော်တို့ဘက်ကလုံခြုံရေးတပ်ဖွဲ့အင်အားတွေတိုးတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးခေါ်ပြောတာပါเนาะကျွန်တော်တို့20ရက်နေ့ကကျွန်တော်တို့ဒေသအဆင့်အစည်းအဝေးလုပ်ပါတယ်เนาะကျွန်တော်တို့ဘက်ကမောင်တော်မြို့နယ် KI ထွေအုပ်ကဦးရထွန်းနဲ့ကျွန်တော်တို့ဟိုဘက်ကကော့ကပဇာကော်မရှင်နာနဲ့ကျွန်တော်တို့တွေ့ပါတယ်တော့အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ကဒီနန္ဒမိတ်မြင်းကျောင်းမှာနေနေတဲ့လူတွေအတွက်အချက်လက်တွေစီးရင်းတွေကောက်ဖို့လို့ကျွန်တော်တို့သဘောတူပါတယ်เนาะအဲ့တော့အားလုံးသိတဲ့အတိုင်းပဲပြီးခဲ့တဲ့နှစ်ရည်ရပိုင်းတွင်းမှာစစ်တွေမှာဘုံတွေလည်းပေါက်ပါတယ်။နောက်ဒီနန္ဒမိတ်မြင်းကျောင်းထဲမှာရှိနေတဲ့လူတွေကြားထဲမှာအာစာအချမ်းဖက်သမားတွေလည်းရောနှောနေထိုင်နေတယ်ဆိုတာသိပါတယ်။နော်အဲ့တော့ဒီတည်အရာကျွန်တော်တို့ကဒီလုံခြုံရေးအရာကိုပြပြီးတော့ကျွန်တော်တို့ချင်းကောက်ဖို့အတွက်ဒါ short post လုပ်တာပါ။အဲ့တော့ဒါကိုလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနကိုကျွန်တော်တို့ပြန်လည်ပြောကြားထားပြီးဖြစ်ပါတယ်
။အဲ့ဒီနေဆန်းမြင်းကျောင်းတစ်လျှောက်မှာဟိုကျွန်တော်တို့ဒီဗမာပြည်ဘက်ကနေပြီးတော့ဟိုဘက်ကိုကူးသွားတဲ့တချို့ဘင်္ဂါလီတချို့တွေလည်းပါတယ်အဲ့ဒီသူတို့တွေကလည်းဟိုဘက်ကန်းကိုကူးလာအောင်ပေါ့လေဒီဘက်ကနေပြီးတော့ဟိုဖိအားတွေပေးပြီးတော့အော်လန်နဲ့အော်ပြောနေတယ်လို့လည်းသိရပါတယ်အဲ့ဒီသတင်းရောအဲ့ဒီကိစ္စရောဟုတ်မဟုတ်အတည်ပြုပေးပါလားဗ
ျကျွန်တော်တို့အစောပိုင်းကတည်းကကျွန်တော်တို့ဒီအဆင့်5ခုကျွန်တော်တို့တွေ့ဆုံမှုရှိခဲ့ပါတယ်ပထမအဆုံးကကျွန်တော် January 6ရက်နေ့မှာဟိုကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့ဒီအင်ဂျီချင်းနိုင်ငံတွေကတာမတ်တင်နဲ့သွားတွေ့ပါတယ်เนาะဒီကြားထဲမှာလည်းပြည်내အဆင့်ဒေသဆိုင်ရာအဆင့်ကျွန်တော်တို့နှစ်ကြိမ်တွေ့ပါတယ်နောက်ဆုံးပြည်ထရေးဒုတိယဝန်ကြီးကိုယ်တိုင်သွားပြီးတော့ရှင်းပြပါတယ်ကျွန်တော်တို့ရှင်းပြတဲ့ဒီပြောကြားချက်တွေဟာဒီနေရာဒီကျွန်တော်တို့နှစ်နိုင်ငံနဲ့နိမိတ်မြင်းတွဲမှာရှိတဲ့အတွက်မြည်သည့်အဆောက်အအုံမှာဆောက်လို့မရပါဘူးအဲ့တော့ဒီနေရာကနေပြန်ပြီးတော့မူလအသက်ဆိုင်ရာအခြေအရာတွေကိုပြန်ညပါဒါကိုကျွန်တော်တို့အနောက်ဆုတ်တာပါကျွန်တော်တို့အခုနှစ်နိုင်ငံနဲ့နိမိတ်မြင်းကျောင်းတစ်လျှောက်မှာ coordinated patrol ဆိုပြီးတော့ကျွန်တော်တို့ကင်းလှည့်တာတွေလည်းစလုပ်နေပါပြီဆိုတော့ဒီအစီအမံတွေကအဲ့ဒီအစီအမံရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီလူတွေနေတဲ့ဆိုတဲ့နေရာပတ်ဝန်းကျင်မှာကိုကျွန်တော်တို့နှစ်ဖက် coordinated patrol လုပ်ဖို့လို့ကျွန်တော်တို့အခုစာရှင်းနိုင်နေပါပြီအဲ့တော့ဒါကကျွန်တော်တို့ရဲ့ရတဲ့ဖွဲ့အင်အားပါ။နောက်အလုံးပြီးထားတဲ့အချိန်မှာကျွန်တော်တို့အဲဒီမှာလက်ခံရေးစခန်းနေကျွန်တော်တို့ရှိပါတယ်။နော်တောင်ပြလက်ပွဲနဲ့ငခုရ။နောက်ကျွန်တော်တို့ကြားစခန်းသာပို့ကောင်ရှိပါတယ်။အဲဒီမှာတာဝန်ကျတဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်လည်းကျွန်တော်တို့ရဲအင်အားတွေထားထားပြင်ဖြစ်ပါတယ်။ဟုတ်ကဲ့ပါ
။ဆရာဦးမြတ်သူခုလိုဖြေကြားပေးတာကျေးဇူးပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါညီ။ Thank you ပါ။